ဒီထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေကြားတွေ့ဆုံပွဲတွေနှစ်ထောင်စုရွေးကောက်ပွဲရလနဲ့ပတ်သက်လို့ဒီထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောခဲ့တဲ့အကြောင်းတွေ့ဆုံပွဲမှာပါဝင်သူမြန်မာမျိုးသားကွန်ကရစ်ပါတီပြောခွင့်ရဦးကောင်းမြင့်ထွက်ကပြောပါတယ်ဟိုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအဖြစ်ကသူပြောတာရှိပါတယ်သူပြောတဲ့အချက်တွေမှာ ယူစီအနေဒီဟိုဘောထုတ်ပြန်ကြေညာချက်2023ပြီးသားရှိတယ်လို့သူပြောပါတယ်အဲ့ဒါအရာဒါသူကဟိုကိုကားပြီးလဲသူပြောပါတယ်ပြီးတော့နောက်ပါတီရဲ့မေးတဲ့အခါမှာလဲသူပြန်ပြောတယ်ဖေဗရူလီ10ရက်နေ့ကလေးကဟိုနိုင်ငံတော်ရဲ့ဟလာဟိုဒီအာဏာသုံးရဆလုံးကိုနိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီကဟလာကင်တွယ်ဟလာဟိုအာဏာလွှတ်ပြောင်းရယူပြီးကင်တွယ်ထားတာဖြစ်တဲ့အတွက်အရင်လွတ်တော်အရရက်ကလည်းပြည့်ပ ကျွေးကောက်ပွဲကိုလေးလာဆောင်ကြည့်ခဲ့တဲ့ဖွဲ့တစ်ခုဖြစ်တယ်။ပွဲနဲ့မြန်မာရှေ့ဆောင်ဖွဲ့ကမှုဆောင်တိုင်ကဦးအေးကျော်ကတော့ကျွေးကောက်ပွဲမှာမေးစီမှားရင်းတာတွေနေချင်းရှိခဲ့ပေမဲ့နောက်ဆုံးမေးရလာကတော့တိကျမှန်ကန်မှုရှိတယ်လို့ပြောသလိုရလနဲ့ပတ်သက်ပြီးကော်မရှင်ရဲ့ပြောဆိုချက်ကိုလက်မခံပါဘူး။
ပြတ်တာတယ်လို့ကျွန်တော်တို့ကိုလက်ခံယုံကြည်ထားပါတယ်ဗျ။ဒီကော့ဘွယ်ရလတ်တွေကိုပဲဖြစ်တယ်လို့ဟိုကြီးညာလိုက်တဲ့ပုံမှာတော့ကျွန်တော်အနေနဲ့စိတ်မနေနဲ့တက်တက်သာသာပြောရတယ်နော်။ဟိုအဲ့ဒီညာချက်ကိုကန့်ကွက်တယ်လို့ပဲပြောပါပေါ့။ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲတုန်းကလုံချုံရေးအကြောင်းပြချက်နဲ့မျိုးနွယ်ကိုခုလောက်ရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့ရခိုင်ပြည
လူအရင်သာပါတီကိုပြန်တင်ပြဖို့ကျွန်တော်တို့ကပြောထားတာရှိပါတယ်ခင်ဗျာဟုတ်ကဲ့2020ပြည့်နှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီဖွဲ့ဆောင်အင်အေဒီပါတီကတနင်္ဂနွေလုံးမှာပြပြတတနိုင်ငံလုံးမှာပြပြတတနိုင်ရခဲ့ပါတယ်ရွေးကောက်ပွဲပြီးတဲ့နောက်တမ်တော်ကမေးစည်းရင်းတွေကိုစီစစ်ခဲ့ပြီးမေးစည်းရင်းကွာခြားချက်များပြားရှိနေတဲ့ဆိုပြီးတော့ထုတ ထိုက်ပိုင်းပေါင်းစုံတွေပါဝင်လူများပြားကိုထိန်းသိမ်းထားပါတယ်ခင်ဗျာ။